အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းတွေဟာဒီနေ့နောက်ဆုံးအကြိမ်မဲဆွဲစည်းရုံးကြတာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးစိတ်ကြီးခနောင်တို့မြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးတင်ထွန်းနိုင်အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ထွေတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းတွေဖြစ်တဲ့ဒေါ်စန္ဒာမင်းနဲ့ဦးသိန်းစွေတို့ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ NLD ပါတီကိုထောက်ခံမှုအမြင့်ဆုံးရရှိနေပေမဲ့လာမယ့်ရွေးကောက်ပွဲရလဒ်ဟာမဲဆန္ဒရှင်တွေမျှော်လင့်သလိုဖြစ်မလာရင်စိုးရိမ်စရာတွေရှိလာနိုင်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးတင်ထွန်းနိုင်ကပြောပါတယ်
။တကယ်တမ်းကမနိုင်ဘူးပေါ့နော်။မနိုင်ဘူးဆိုပြည်သူ့ထောက်ခံမှုတော့ရှိတယ်။တကယ်မဲစည်းရင်ထဲမှာတော့အကြောင်းမျိုးမျိုးနဲ့ကိုတို့ကဟိုနိုင်မယ်လို့လည်းယုံကြည်တယ်ပြည်သူကလည်းထောက်ခံတယ်။တကယ်အဖြေထွက်လာတော့လေဒါကကိုတို့မနိုင်ဘူးဆိုတဲ့ကိစ္စကိုပဲကိုတို့ကဒီချိန်မှာပို့ပြီးတော့စိုးရိမ်နေ။စိုးရိမ်နေဆိုတော့အဲ့ချိန်ရောက်လို့ရှိရင်ပြည်သူလူထုအနေနဲ့လည်းထိတ်လို့တိတ်လို့အင်မတန်ခဲယဉ်သွားမယ်။ဒါကိုပဲကိုတို့ကအဓိကစိုးရိမ်တာ
။ပဲမဲမဖြစ်အောင်ရက်ကွက်တွေအတွင်းမှာမဲပညာပေးလုပ်ငန်းတွေကိုအချိန်ယူလွတ်ကင်ထားတာကြောင့်မဲဆန္ဒရှင်တွေအနေနဲ့မဲတိတ်ချပေးနိုင်မယ်လို့ယုံကြည်ကြောင်းလည်းလွတ်တော်ကိုယ်စားလှယ်လောင်းတွေကပြောကြပါဗျ။ဒေါ်စန္ဒာမင်းကတော့သူ့အနေနဲ့ပြည်သူတွေရွေးချယ်ခဲ့မယ်ဆိုရင်အမျိုးသမီးတွေရဲ့အခွင့်အရေးအတွက်လည်းစောင့်ရက်သွားမယ်လို့ပြောပါတယ်
။နံပါတ်1ကတော့ပညာမတတ်သောအမျိုးသမီးတွေအလုပ်ကိုင်းခွင်လန်းရှားပါနေတဲ့အမျိုးသမီးတွေအတွက်ကိုကျွန်တော်တို့ဘာလုပ်ပေးရမလဲဆိုတာကိုစဉ်းစားပြဖို့လိုအပ်တယ်။ဟာပညာလည်းမတတ်ဘူးအလုပ်ကိုင်းခွင်လန်းအတွက်ကိုလည်းသူတို့ကိုဖန်တီးပေးနိုင်မှုမရှိဘူးဆိုရင်နောက်ဆက်တွဲကျွန်တော်တို့အတွက်ပြဿနာတွေအများကြီးဖြစ်ပေါ်လာနိုင်တယ်။ဒူးစရိုက်လုပ်ငန်းမျိုးတွေ၊လာမွေးဆေးပါရောင်းချတဲ့လုပ်ငန်းမျိုးတွေ၊ပြည်တစားလုပ်ငန်းတွေမှာမအမျိုးသမီးတွေပါဝင်ပတ်သက်လာနိုင်တဲ့လူကုန်ကူးခံရတဲ့ကိစ္စမျိုးတွေမှာအမျိုးသမီးတွေပါဝင်ပတ်သက်လာနိုင်တဲ့
မကွေးတိုင်းဒေသကြီးဂံကောမြို့နယ်ကမြောက်ခရမ်းကျေးရွာနဲ့ဟန်တာအိုရီကျေးရွာမှာအမှုပညာရှင်တွေက NLD အတွက်မဲဆွယ်စည်းရုံးခဲ့ကြပါတယ်။ဒါ့အပြင်ရှမ်းပြည်နယ်တောင်ကြီးမြို့နယ်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းတွေဟာကားစီးရီ30၊စိုက်ကယ်စီးရီ40နဲ့တနေကုန်လှည့်လည်မဲဆွယ်စည်းရုံးခဲ့ပါတယ်။ရှမ်းပြည်နယ်ကနေဗမာတိုင်းရင်းသားရေးရာဝန်ကြီးနေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့ဦးတမောင်တို့ကအချို့နေရာတွေမှာမဲဆန္ဒရှင်တွေကိုမလုံပေးပြီးစီယုံတာတွေချိန်ချောက်တာတွေရှိနေတယ်လို့ပြောပါတယ်
။တိုင်းရင်တိုင်းနဲ့ပတ်သက်ပြီးတော့မှနည်းနည်းငွေကြီးနဲ့စီယုံနေတာရှိရလေ။ရွာတွေပေါ့နော်တစ်ဖက်ပါတီကြီးတစ်ခုပေါ့။အဲ့ဒါတွေကိုကျွန်တော်တို့ကလက်ရှင်းပြရမယ်လေ။နောက်အဲ့ငွေမဲ့လို့မရဘူးဒီအပြောင်းလဲအတွက်ကနောက်ကျွန်တော်တို့ဒီတည့်ရက်ပဲရှိတယ်။အပြောင်းလဲဖို့အတွက်ကနော်မဲ့ပေးတဲ့တည့်ရက်ပဲရှိတော့အငွေနဲ့စီယုံလာတွေပါတော့မှဆိုလို့လေ။ဒီကပေါ့ကျွန်တော်ဒီလန်တက်ကင်ချိတ်အဖွဲတွေရဲ့တချူးရွာတွေမှာချိန်ချောက်ထားတာရှိတယ်ကျွန်တော်လည်းအဝင်မခံရဘူးလို့ပါတော့လေကျွန်တော်အမြဲတမ်းပြောပါတယ်ဆိုတော့အဓိကကတော့ဒီတိုင်းရင်သားတွေနဲ့အဲနဲ့ခွဲနေရပါတော့နော်ခွဲနေရဆိုတာလည်းဟိုဘယ်လိုပြောမလဲငွေနဲ့ဝယ်တာဖြစ်နေတယ်လို့ဖြစ်နေရလေ
ပြည်ထောင်စုရေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကနေနိုဝင်ဘာ6ရက်နေ့မနက်ဖြန်အထိမဲဆွယ်စည်းရုံးခွင့်ပေးထားပေမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုဒီနေ့အထိသာမဲဆွယ်ကြဖို့ညွှန်ကြားထားတာဖြစ်ပါတယ်။မနက်ဖြန်မှာကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်ပိုစတာတွေ၊ကြော်ညာတွေနဲ့စတစ်ကာတွေကိုလိုက်လံဖြုတ်သိမ်းဖို့လည်းညွှန်ကြားထားတာဖြစ်ပါတယ်ရှင်။